ငံကျဉ်းနှောင်တွေထဲမှာဖမ်းဆီးထိန်းသိမ်းခံထားတဲ့နိုင်ငံရေးကျဉ်းသားတွေကိုကိုဗစ် -19 ရောဂါပြန်ပွားမဲ့ရေးတားဆီးနိုင်ဖို့အတွက်ချက်ချင်းပြန်လုပ်ပေးဖို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီကနေ့မှတောင်းဆိုလိုက်ပါတယ်မြန်မာစိုးရအနေနဲ့ကျင်းတောင်တွေအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ထိန်းချုပ်တဲ့အနေနဲ့နိုင်ငံရေးကျင်းသားတွေပြစ်ဒဏ်မချမှတ်ခံရသေးပဲထိန်းသိမ်းထားတဲ့သူတွေနဲ့ကျန်းမာရေးအနေနဲ့ရှိတဲ့သူတွေကိုချက်ချင်းလွတ်ပေးပြီးအကျဉ်းသားရေးအတွက်ကိုရှော့ချတင်တယ်လို့ HRW ဖွဲ့ရဲ့ဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်မြန်မာနိုင်ငံရဲ့ကျင်းတောင်တွေအတွင်းမှာဖမ်းဆီးထားတဲ့ကျင်းသားရေးအတွက်ဟာသတ်မှတ်ထားတာထက်ကျော်လွန်နေပြီးကျင်းတောင်တွေဟာလည်းကျန်းမာရေးနဲ့မညီညွတ်ဘူးလို့ HRW ဖွဲ့ကပြောပါတယ်နိုင်ငံတော်စုစုပေါင်းကျင်းထောင်46ခုနဲ့ရဲဘက်စခန်း50ရှိပြီးအကျဉ်းသားရေအတွက်ခန့်မှန်းရေအဖြစ်9200လောက်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီအကျဉ်းထောင်တွေတရားဝင်လက်ခံနိုင်တဲ့အကျဉ်းသားရေအတွက်က6600လောက်ပဲဖြစ်တဲ့အတွက်သတ်မှတ်ထားတာထက်ကျော်လွန်နေတယ်လို့ HRW အဖွဲ့ကပြောပါတယ်။ဖမ်းခံထားတဲ့သူတွေထဲက15ရာခိုင်နှုန်းကပြစ်ဒဏ်ချမှတ်ခြင်းမခံရသေးတဲ့သူတွေဖြစ်ပြီးအဲ့ဒီမှာနိုင်ငံရေးကျင်းသားတွေသတင်းတောက်တွေနဲ့တက်ကြွလှုပ်ရှားသူတွေပါဝင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာပြစ်ဒဏ်ကြားခံနေရတဲ့နိုင်ငံရေးကျဉ်းသား84ယောက်ရှိပြီးတော့ပြစ်ဒဏ်ချမှတ်ခြင်းမခံရသေးဘဲနိုင်ငံရေးမှုနဲ့ဆက်ဆက်ပြီးကျဉ်းထောင်တွေထဲမှာဖမ်းဆီးခံထားရတဲ့သူ139ယောက်ရှိတယ်လို့နိုင်ငံရေးကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ APBB ကပြောပါတယ်။မြန်မာနိုင်ငံမှာအခုချိန်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ20ရှိတယ်လို့မြန်မာဆိုရဘက်ကတော့အတည်ပြုထားပါတယ်။ဒီထဲကမှငကူရောဂါခံရှိသူတူကတော့ပြီးခဲ့တဲ့ရက်ပိုင်းတွင်းကကွယ်လွန်သွားခဲ့ပါတယ်ခင်ဗျာ။